မြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟီဇိုင်ဟာဒီကနေ့စစ်ကောင်စီရဲ့ငြိမ်းချမ်းရေးအဖွဲ့ခေါင်းဆောင်ဒုတိယဗိုလ်ချုပ်ကြီးရာပြင်းနဲ့တွေ့ဆုံပြီးမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုဆွေးနွေးခဲ့တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOE ကိုပြောပါရယ်ဆွေးနွေးတဲ့အကြောင်းအရာအသေးစိတ်ကိုတော့ထုတ်ပြန်ခြင်းမရှိပါဘူးဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကိုစောဝင်းလိုက်ပြောပြပေးပါပါရှင်
ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာဟာခီးစဉ်ရဲ့နောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့မှာစစ်ကောင်စီငြိမ်းချမ်းရေးအဖွဲ့ခေါင်းဆောင်ဒုတိယဗိုလ်ချုပ်ကြီးရာပြည့်နဲ့တွေ့ဆုံခဲ့တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOE ကိုပြောပါတယ
်။ဗိုလ်ချုပ်ကြီးရာပြည့်တော်ဦးကြီးကကျွန်တော်ဒါအမျိုးသားပြန်လည်ပြည်နယ်ရေးနဲ့ကျွန်တော်ငြိမ်းချမ်းရေးဒီနိုင်အဖွဲ့ကိုအဲ့ဒီအဖွဲ့နဲ့တွေ့ကြတယ်လို့ပြောပါလာကြ။ဒီကမူလခီးစဉ်တိုင်းကိုဒီကနေ့ကျွန်တော်ပြီးပါကြ။ငြိမ်းချမ်းရေးကိစ္စပါဗျ။ကျွန်တော်အဓိကတော့ EU ပဲနဲ့ကျွန်တော်ငြိမ်းချမ်းရေးလှုပ်ဆောင်နေမှု
ဒီနေ့တွေ့ဆုံဆွေးနွေးတဲ့အသေးစိတ်ကိုတော့စစ်ကောင်စီဘက်ကပြောဆိုဖို့ညှင်းဆိုပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ရဲ့ခီးစဉ်ဟာဒီကနေ့အဆုံးသတ်သွားပြီဖြစ်ပါတယ်။နိုလင်းဟေဇာဟာမြန်မာနိုင်ငံခီးစဉ်မစတင်ခင်နိုင်ငံရေးအဝန်အဝိုင်းကပါဝင်ပတ်သက်သူတွေအရဖက်အဖွဲ့အစည်းတွေနောက်လက်ရှိပြည်ပခါကြောင့်ထိခိုက်ခံစားနေရတဲ့အတိုင်းအဝိုင်းတွေနဲ့တွေ့ဆုံပြီးမှမြန်မာနိုင်ငံကိုတွားရောက်ခြင်းဖြစ်ကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရကဩဂုတ်15ရက်နေ့မှာကြေညာချက်ထုတ်ပြန်ထားပါတယ်။ဒါပေမဲ့သူမြန်မာနိုင်ငံမှာရောက်ရှိနေစဉ်အတွင်းထိမ့်သိမ့်ခံရပြီးတရားရင်ဆိုင်နေရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တော့စစ်ကောင်စီကတရားဥပဒေနဲ့ရင်ဆိုင်နေရစဲသူတယောက်ဖြစ်တာမို့ဆိုတဲ့အကြောင်းပြချက်နဲ့တွေ့ဆုံခွင့်မပေးခဲ့ပါဘူး။ကုလသမဂ္ဂကိုယ်စားလှယ်ရဲ့ခီးစဉ်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကအမြင်သဘောထားကိုမေးတာမှာတော့ဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ
်။တရားဥပဒေကတော့ဒီကမ္ဘာကုလသမဂ္ဂအဖွဲ့အစည်းရဲ့သူတို့တည်မှုကြောင့်ရထူးကိုယ်စားလှယ်ကိုကျွန်တော်တို့ဒါဆိုးရအနေနဲ့လက်ခံပြုဆောင်ခဲ့တယ်လက်ခံပြုဆောင်ခဲ့တဲ့အခါမှာကျွန်တော်တို့မြန်မာနိုင်ငံရဲ့ဟောနော်မြန်မာနိုင်ငံရဲ့ကုလသမဂ္ဂရဲ့ခြားထဲမှာကျွန်တော်တို့ဒါဆက်သွယ်ဆက်ဆံမှုပေါ့မလေးရာကျွန်တော်တို့ပြင်ထုတ်ဖတာမှာဆက်သွယ်ဆက်ဆံမှုဒီနေ့ပတ်သက်ပြီးသုံးမြဆောင်ရည်ကြီးတွေကိုကျွန်တော်ဆွေးနွေးနိုင်ကြတယ်လို့မတော်ဘူ
းမနေ့ကစစ်ကောင်စီအခြေကဲဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းနဲ့တွေ့ဆုံချိန်မှာတော့ကုလသမဂ္ဂကရှုတ်ချခဲ့တဲ့မကြသေးခင်တုန်းကဒီမိုကရေစီအရေးလှှရှားသူတွေကိုကွမြင့်မှုမျိုးနောက်ထပ်မလုပ်ဖို့ဒေါက်ဆန်းစုကြည်ကြမ်းမာရေးကိုစိုးရိမ်တာမို့တွေ့ဆုံဝင်ပေးဖို့ဒေါက်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးရှောင်းတန်နယ်ကိုပြန်လွတ်ပေးဖို့နဲ့ဖမ်းဆီးထားတဲ့အရွယ်မရောက်သေးသူတွေအားလုံးကိုပြန်လွတ်ပေးဖို့တောင်းဆိုခဲ့တယ်လို့ကုလသမဂ္ဂဘက်ကသတင်းထုတ်ပြန်ထားပါတယ်။နိုလင်းဟေဇာဟာအထူးကိုယ်စားလှယ်ရာထူးခန့်အပ်ခံရပြီးဆယ်လနီးပါးအကြာမှာမြန်မာနိုင်ငံကိုရောက်လာတာဖြစ်ပြီးဒီခီးစဉ်ပထမနေ့မှာစစ်ကောင်စီအကြီးအကဲနဲ့နိုင်ငံသားရေးဝန်ကြီးတွေနဲ့တွေ့ဆုံခဲ့တာပါ။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာကသူတာဝန်ယူပြီးလပိုင်းအတွင်းမှာပဲမြန်မာနိုင်ငံအတွင်းပြည်ပခအခြေအနေတွေပိုပြီးဆိုးရွားလာသလိုပဲပေါင်းစုံအကြတဲတွေနေရာအနှံ့ကြီးမားလာတဲ့အကြောင်းကုလသမဂ္ဂအထွေထွေညီလာခံကိုဇွန်လအတွင်းအလွတ်တဘောတင်ပြခဲ့ပါတယ်မြန်မာစစ်တပ်ဟာအင်အားအလွန်ကျုံဆက်လက်အုံပြုနေစေဖြစ်ပြီးအရသားတွေအပေါ်မှာအပြင်းထန်တိုက်ခိုက်နေသလိုတိုင်းရင်းသားလူမျိုးစုဒေသအတွင်းလေကြောင်းကဘုံကျဲတိုက်ခိုက်တာတွေအပါအဝင်ထိုးစစ်ဆင်တိုက်ခိုက်နေတဲ့အကြောင်းကိုတင်ပြပြောဆိုခဲ့ပါတယ်ဒါပေမဲ့လည်းဒီခီးစဉ်ကနေမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေတိုးတက်လာအောင်နဲ့စစ်ကောင်စီရဲ့ရည်တည်ချက်ကိုပြောင်းလဲအောင်တိမ့်သွင်းနိုင်လိမ့်မယ်ဆိုတဲ့မျှော်လင့်ချက်မျိုးတော့အခက်အခဲတွေကြားမှာမျှော်လင့်ထားတာမျိုးမတွေ့ရပါဘူးမြန်မာနိုင်ငံမှာအကြမ်းဖက်မှုအလုံးချက်ချင်းရပ်တန့်ဖို့နဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေပေးနိုင်ရေးကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းကတောင်းဆိုထားကြပါတယ်ခင်ဗျာ